မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာမူဆလင်ဒုက္ခသည်တွေဟာသူတို့ကြုံတွေ့ခဲ့ရတဲ့ထိတ်လန့်တုန်လှုပ်စရာအကြမ်းဖက်မှုတွေကြောင့်စိတ်တင်ရခံစားနေကြရပြီးတော့အသက်ရှင်တန်ခွင့်ရဖို့ရုန်းကန်ကြိုးစားနေကြရတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဆီလပိုခွန်ဒီကပြောပါတယ်ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေတဲ့အကြောင်းမဟာမင်းကြီးခွန်ဒီကပြောလိုက်တာပါမက်ကီဗီတွေကအပြည့်စုံကိုပြောပြပေးပါလိမ့်မယ်
ဒီခေတ်ဒီနယ်မြောက်ပိုင်းမှာတကြောတန်တန်နဲ့ဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေနဲ့လူတွေတက်ဖွဲ့တွေရဲ့နေနေရှင်းနေမှုတွေကြောင့်အင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ရတဲ့ဝင်စားဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေအများကြီးရှိနေတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်ဒုက္ခသည်တွေအနေနဲ့သူတို့ကြုံတွေ့ခဲ့ရတဲ့အကြမ်းဖက်အဖြစ်ဆိုးကြီးတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေရတယ်ဆိုတာကိုသူကိုယ်တိုင်တွေ့ခဲ့ရတယ်လို့ UNHCR မဟာမင်းကြီးဂရန်ဒီကပြောပါတယ်
No, you almost felt that there was no emotion left. Everything had been drained by this virus. This is such a symptom of trauma, in my opinion.
ဘာမှတုံ့ပြန်နိုင်စွာမရှိတော့အောင်ပြိနေခံတက်တက်ဖြစ်နေတဲ့တွေကိုကျွန်တော်တွေ့ရပါတယ်။အကျန်းဖက်မှုတွေကြောင့်အရာရာဆုံးရှုံးခဲ့ရပြီးဘာခံစားချက်မှမရှိတော့တဲ့ပုံစံမျိုးတွေ့နေပါတယ်။ဒါကသူတို့ကြုံတွေ့ခဲ့ရတဲ့တုံ့လှုပ်ချောက်ချားစရာအဖြစ်ဆိုးတွေကြောင့်စိတ်ဒဏ်ရာတင့်နေတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်။ဒီလိုအခြေအနေမျိုးကိုဗဟိုအာဖရိကဒေသမှာ1990ပြည့်နှစ်လွန်တွေတုန်းကကျွန်တော်တို့တွေ့ခဲ့ရဘူးပါလေဒီလိုစိတ်ဒဏ်ရာတင့်တဲ့အခြေအနေမျိုးမတွေ့ရတာအတော်ကြာနေပါပြီ
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ဝင်စားဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ကဝင်းစာမုတ်စင်ဒုက္ခသည်6သိန်းကျော်ထွက်ပြေးလာကြတဲ့အချက်တည်းဟာကမ္ဘာပေါ်မှာအမြန်ဆုံးလုံးနဲ့ကြီးထွားလာနေတဲ့ဒုက္ခသည်ဆိုင်ရာအရေးပေါ်အခြေအနေတစ်ခုဖြစ်တယ်လို့မဟာမကြီးဂရန်ဒီကပြောခဲ့ပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေတယ်လို့လည်းသူကပြောပါတယ်
။ It's not political work, it's not meant to favor one community over the other. On the contrary, is directed at all those who are in need.
ဒါကနိုင်ငံရေးကိစ္စမဟုတ်ပါဘူး။လူမှုအတိုင်းအဝိုင်းတစ်ခုကိုခြံထားပြီးနောက်အတိုင်းဝိုင်းတစ်ခုကိုဦးစားပေးဆောင်ရွက်တာမျိုးလည်းမဟုတ်ပါဘူးအကူအညီလိုအပ်သူအားလုံးကိုရည်ရွယ်တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်အတိုင်းဝိုင်းကအကူအညီလိုတယ်ဆိုရင်လည်းသူတို့တွေအကူအညီခံစား권ရှိပါတယ်ဒီအချက်ကိုအလေးနဲ့ထားထောက်ပြပြီးလက်ရှိကြိုးပမ်းမှုတွေကိုတိုးမြှင့်လှုပ်ဆောင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်လူမှုအတိုင်းဝိုင်းမခွဲခြားပဲလူဝတ်နေသူတွေအားလုံးအတွက်အကူအညီတွေပေးရနိုင်ဖို့ကုလသမဂ္ဂကကြိုးစားနေပေမဲ့ဒီကတိရဲ့အတွင်းလိုအပ်သူတွေထံအကူအညီတွေပေးနိုင်ဖို့မှာတော့မြန်မာအစိုးရဘက်မှအထူးကမူတည်တယ်လို့လည်းမဟာမင်းကြီးဂရန်ဒီတာပြောပါတယ်။ဒီကတိရဲ့အတွင်းအကူအညီပေးရေးအဖွဲ့တွေအတားအဆီးမရှိကူညီခွင့်ရဖို့လိုအပ်တယ်လို့ဒီလိုကူညီပေးနေသူတွေအပေါ်မှာမုန်းတိကျန်လို့တိုက်ခိုက်တာပဲမဖြစ်အောင်အစိုးရကထိန်းသိမ်းဆောင်ရွက်ပေးရမှာဖြစ်တယ်လို့သူကပြောပါတယ်။ဒီကတိရဲ့မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လအတွင်းအကြမ်းဖက်အဖွဲ့အာဆာကလူတွေကိစ္စကန်တွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်လူတွေတပ်ဖွဲ့တွေရဲ့နေနေရှင်းလင်းမှုတွေအတွင်းမှာလူခွင့်ရချိုးဖောက်မှုတွေတကြပြတ်ပြတ်ရှိခဲ့ပြီးရိုဂျာမွတ်စလင်6သိန်းကျော်အင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရပြီးတော့ဒါလူမျိုးစုအတိုက်တုတ်တင်ရှင်းလင်းရရောက်တယ်လို့ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရအဖွဲ့တွေကဆွဆဲပြောဆိုနေကြတာပါမြန်မာတာဝန်ရှိသူတွေကတော့နိုင်ငံရဲ့ဆွဆဲပြောဆိုမှုတွေမှတ်မှတ်ကန်ကြောင်းတုံ့ပြန်ချပြီးတော့လူကြွေးတပ်ဖွဲ့တွေအနေနဲ့ဥပဒေနဲ့အညီကိုင်တွယ်ဆောင်ရွက်နေတာဖြစ်တယ်လို့တုံ့ပြန်ချပါတယ်ဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဒီနေ့ဇူလိုင်လကမြန်မာနိုင်ငံကိုပထမဆုံးအကြိမ်၅ရက်ကြာလာရောက်ခဲ့ပြီးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တဲ့အချိန်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတချို့ကိုလည်းတွားရောက်ခဲ့ပါသေးတယ်ရှင်
။မက်ကီဗီထွေးတင်ဆက်ပေးထားတာဖြစ်ပါတယ်။